ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်နေတဲ့တရုတ်နိုင်ငံကကုန်ကျန်းအဝင်ရပ်သွားလို့မြန်မာနိုင်ငံတဲကအထက်ချုပ်စက်ရုံတွေပိတ်ရပြီးအလုတ်သမားထောင်ချီအလုတ်လက်မဲ့ဖြစ်ရပါတယ်။ Reuters သတင်းကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကပြောပြပေးမှာပါ
။တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ဟာအစောပိုင်းမှာတခြားနိုင်ငံတွေရဲ့စီးပွားရေးကိုထိခိုက်စေမှုမရှိပေမဲ့အခုတော့တရုတ်ကတင်သွင်းတဲ့ကုန်ကျန်းပစ္စည်းတွေပေါ်မီကိုအားထားနေရတဲ့စက်ရုံအလုတ်ရုံတွေပိတ်ပြရတဲ့အထိအခြေအနေတွေဆိုးဝါးလာတာကြောင့်ကမ္ဘာစီးပွားရေးကိုတိုက်ရိုက်ထိခိုက်လာနေတာပါ။တရုတ်ကတင်သွင်းတဲ့ကုန်ကျစရိတ်အပေါ်တန့်တမှုတွေလှုပ်ဆောင်လာတာကြောင့်အာရှတလွားကအထက်ကျုပ်စက်ရုံအများအပြားလည်းပိတ်ပစ်လိုက်ရပြီးဒီကရတဲ့ဝင်ငွေအပေါ်မိခိုနေရတဲ့အခြေခံအလုပ်သမားအများအပြားရဲ့လူနေမှုဘဝတွေကိုပါထိခိုက်လာနေတာပါမြန်မာနိုင်ငံရန်ကုန်မြို့မှာရှိတဲ့ဟန်တာအထက်ကျုပ်စက်ရုံဟာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်ဖေဖော်ဝါရီလ13ရက်နေ့ကပိတ်ခံလိုက်ရတဲ့အထက်ကျုပ်စက်ရုံတွေတခုအပါအဝင်ဖြစ်ပါတယ်ဟန်တာအထက်ကျုပ်စက်ရုံပိတ်လိုက်ရတာကြောင့်အလုပ်လက်မဲ့ဖြစ်သွားကြတဲ့အလုပ်သမားတွေဟာစက်ရုံပြန်ဖွင့်လာလိမ့်မလားဆိုတဲ့မျှော်လင့်ချက်နဲ့သူတို့ရဲ့စက်ရုံကိုအပြင်ကနေလာချောင်းကြည့်နေကြပါလေအသက်32နှစ်အရွယ်မအေးစုတန်ဟာလွန်ခဲ့တဲ့တစ်ပတ်ကျော်လောက်ကဟန်တာအထက်ကျုပ်စက်ရုံမမျှော်လင့်မဲပိတ်ပစ်လိုက်ရတာကြောင့်အလုပ်ပြုတ်သွားတဲ့အလုပ်သမား900တဲကတဦးအပါအဝင်ဖြစ်ပါတယ
်သူတို့တော့တရုတ်ပြည်မှာယောဂအိုက်ပဲယောဂဖြစ်လို့စက်ရုံပိတ်သိမ်းရတယ်ဆိုတဲ့အကြောင်းကိုတော့ပြောပါတယ်ဒါရီလည်းပဲခက်ခဲဖြစ်တယ်ပေါ့အယောဂကိစ္စနဲ့ပတ်သက်လို့အော်ဒါတွေမဝင်ဘူးအော်ဒါတွေလည်းမဝင်ဘူးဒီဘာယာတွေလည်းမလာဘူးဆိုပြီးတော့အဲ့လိုမျိုးပြောပြီးတော့စက်ရုံပိတ်သွားတာပေါ့နော်ဒါပေမဲ့ကိုယ်တွေဖြစ်စေချင်တာကတော့ဒီလူသမားတွေဖြစ်စေချင်တာကတော့စက်ရုံကတော့ဘယ်နဲ့ဘယ်ရပိတ်မယ်အဲ့လိုမျိုးလေတလားလောက်ကြိုပြောစေချင်တာပေါ့သူတို့ကဂျုံသားကြီးပိတ်လိုက်တဲ့အခါကျတော့အကုန်လုံးကအလုံးလက်မဲ့တွေဖြစ်ပြီးတော့အကုန်လုံးကဒုက္ခတွေရောက်နေကြတယ်ပြည်လေအလုံး73လားပေါ့
ဒီစက်ရုံဟာအီတလီကနာမည်ကြီးဖက်ရှင်ကုမ္ပဏီအတွက်အဝတ်အထည်တွေကိုချုပ်ပေးနေတာပါအခုလိုစက်ရုံကိုရုတ်တရက်ပိတ်လိုက်ခြင်းကစက်ရုံဝန်ထမ်းတွေတဲကသူမအပါအဝင်ကိုဝန်ဆောင်အမျိုးသမီးတွေအတွက်ပေါ်ပြီးအခက်ဖြစ်စေတယ်လို့မှအေးစုတန်းကပြောပါတယ
်ကိုဝင်ဆောင်တဲ့ဒီထဲမှာအလုံးစုံ21ယောက်ရှိတယ်အဲ့21ယောက်လုံးကအခုဆိုအလုံးလက်မဲ့တွေဖြစ်ပြီးတော့လုံးဝအဆင်မပြေဘူးဖြစ်နေအလုံးကလည်းပထမတော့ကတည်းကဒီမှာပဲမိဘခွင့်နဲ့မွေးမယ်မိဘခွင့်နဲ့မွေးပြီးတော့ဒီမှာပဲဆက်ပြီးတော့လုံးလုံးမယ်ဆိုပြီးတော့အလုံးကိုစီစဉ်ထားတာအခုကျတော့ကိုဝင်နေနဲ့ဆိုတော့လုံးလိုက်ချက်ကလည်းအဆင်မပြေဘူးဒီဒီနေ့လူတွေကမှပဲအဆင်မပြေတော့ကိုရီလိုကိုဝင်ဆောင်တွေကြတော့ဘလို့မှအဆင်မပြေ
တူတင်တီပေးခြင်းမရှိပဲဆက်ရုံကိုရုတ်တရက်ပြစ်လိုက်တဲ့အတွက်မတ်အေးစုတန်းလိုဒုက္ခရောက်နေသူနောက်ထပ်ဆက်ရုံအလုပ်သမားတအူးကတော့မတ်မမခိုင်ပ
ါဒီဆက်ဟိုလာတဲ့အရန်ဝမ်းနဲ့တော့လာလည်းဖြစ်တယ်ဘာလို့လို့ဆိုတော့ပုံမှန်ကိုယ့်အလုပ်ကြီးကိုသူတို့မပိတ်တင်မဲ့နဲ့ပိတ်သွားတဲ့အချိန်လေးမျိုးတိအောင်အဲ့လိုမျိုးဖြစ်နေတာ
လုံးလိုက်လုံးလိုက်ခပိတ်လိုက
်တရားဝင်တလားနလားကျိုးပြီးတော့ပြောရဲဆိုရင်ခန္ဓာရင်ချင်းချင်းရဲ့ဦးကရပိုင်းနဲ့အဲ့လိုမျိုးဖြစ်ပါတော့ကလေးတွေကအများဝမ်းနေတယ်အဲ့လိုမျိုးပေါ့
သူ့အနေနဲ့လက်တွေ့ကြုံနေရတဲ့အခက်အခဲကိုပဲရင်ဆိုင်ဖို့ဆုံးဖြတ်ထားပြီးမွေးလာမဲ့ရင်သွေးအတွက်ဘာမှစီစဉ်နိုင်သေးခြင်းမရှိသေးဘူးလို့မှအေးစုတန်းကလည်းပြောပါတယ
်ခုကိုအခက်အခဲဖြစ်နေတဲ့ဥစ္စာကိုပဲလက်တော့ဖြစ်နေတဲ့ပြဿနာကိုပဲအရင်ဆုံးဖြေရှင်းလိုက်ရတယ်အဲ့လိုမျိုးပဲလုပ်ပါတယ်နောက်10နှစ်စာယူတော့ကျိုးမတွေ့ဘူးကိုမွေးပြီးသွားလို့ရှိရင်ဘယ်လိုလုပ်ရမလဲဒီကလေးကိုဘယ်လိုကောင်းအောင်ပြုစုရမလဲအဲ့ဒါလေးတွေပဲတွေ့တယ်ပေါ့
ဒီကမ္ဘာလုံးကိုကုန်ကျန်းပစ္စည်းတွေတင်ပို့နေတဲ့တရုတ်နိုင်ငံအတွင်းခီးသွားလာခွင့်ကန့်တတ်တာဗိုင်းရပ်စ်ကူးစက်နေတဲ့သူတွေနဲ့အဲ့ဒီဒေသမှာရှိနေသူတွေကိုအပြင်ကိုသွားလာခွင့်မပြုဘဲတရားထိန်ချုပ်ကန့်တတ်ထားတဲ့ကြောင့်ကုန်ပစ္စည်းစစ်ဆေးမှုတွေရပ်ဆိုင်းကုန်တာပါဒီလိုခီးသွားလာမှုနဲ့ကုန်ပစ္စည်းတင်ပို့မှုတွေရပ်ဆိုင်းကုန်တဲ့အတွက်နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့ဒေသတွင်းနဲ့မကဘဲဒီကမ္ဘာလုံးမှာရှိတဲ့ဆက်ရုံအတော်များများမှာကုန်ကျန်းပစ္စည်းပြတ်လတ်မှုနဲ့ရင်ဆိုင်ရပြီးအခုလိုဆက်ရုံအလုပ်ရုံတွေပြစ်ပြရတဲ့အထိဖြစ်လာခဲ့တာပါကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံကကုန်ကျစရိတ်တွေရောက်မလာတဲ့အတွက်ထိုင်းနိုင်ငံမှာဆက်ရုံတွေပိတ်လိုက်ရလို့ယာနဲ့ချီတဲ့မြန်မာရွှေပြောင်းအလုပ်သမားတွေလည်းအလုပ်ပြုတ်ကုန်ကြပါတယ်။ထိုင်းအလုပ်ရှင်တချို့ကတော့ဆက်ရုံပိတ်လိုက်ရတဲ့အတွက်အလုပ်သမားတွေကိုနှိမ့်နာကြေးပေးမယ်လို့ကတိပေးထားကြောင်းထိုင်းမှာရှိတဲ့မြန်မာအလုပ်သမားတွေအရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အထယ်ကျုပ်နဲ့တခြားဆက်ရုံအတော်များများပိတ်လိုက်ရလို့အလုပ်လက်မဲ့ဖြစ်ကုန်ကြတဲ့ထိုင်းနဲ့ချီတဲ့အလုပ်သမားတွေကိုအလုပ်ရှင်တွေကနှိမ့်နာကြေးပေးမယ်လို့ပြောဆိုခြင်းမရှိသေးပါဘူး။အစိုးရဘက်ကလည်းအလုပ်သမားတွေနေနာကြေးရအောင်ကြားဝင်ဆောင်ရွက်ပေးတာမျိုးမရှိဘူးလို့အလုပ်သမားအရေးတက်ကြွလှုပ်ရှားသူတွေနဲ့အလုပ်သမားတွေကိုယ်တိုင်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်